ဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်သမရဥသိန်းစိန်ဟာမြမအစိုးရအကြီးအကဲတဦးအနေနဲ့ကုလသမဂ္ဂထွေထွေညီလာခံမှာအခုမကြခင်အချိန်အတွင်းမိန့်ခွန်းစကားပြောကြားခဲ့ပါတယ်။ဒီမိန့်ခွန်းတွေထဲမှာဘယ်အချက်တွေဘယ်အကြောင်းအရာတွေကိုအဓိကထားပြောသွားသလဲစောင့်ကြည့်သတင်းယူနေတဲ့ကိုသားညိုဦးကပြောပြပေးပါလားရှင်။
ကမ္ဘာ့မှာခွန်ယူဒီသမရဦးသိန်းစင်အခုပြောထားတဲ့မိကုံးမှာအလုံးစောက်မြော်ယူဆထားတဲ့အတိုင်းပါပဲလက်ရှိမြန်မာအစိုးရအနေနဲ့စောင်းနေတဲ့ပြုပြင်ပြောင်းလဲရေးကိစ္စရပ်တွေကိုအဓိကဇောင်းပေးပြီးတော့ပြောသွားပါရစေလက်ရှိသူတို့စောင်းနေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာစိန်ခေါ်ချက်တွေရှိပြီးတော့အောင်မြင်မှုတွေဟာလည်းအခက်ခဲတွေကြားကနေပြီးတော့ရရှိခဲ့ရတာလို့ပြောပါရစေဒါပေမဲ့လည်းဒီအစီအစဉ်တွေကိုနောက်မဆုတ်ဘဲနဲ့စောင်းရသွားမှာဖြစ်တယ်ဆိုပြီးတော့သမရဦးသိန်းစင်ကနိုင်ငံတကာကိုကတိပေးပြောဆိုခဲ့ပါရစေ
အခုချိန်မှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာအခွင့်အလမ်းကောင်းတွေပေါ်ပေါက်နေသလိုစိန်ခေါ်မှုအသစ်တွေလည်းရင်ဆိုင်နေရခြင်းဖြစ်ပါတယ်။တိုးတုံးတဲ့အချိန်ကာလအတွင်းမှာမြန်မာနိုင်ငံပြည်သူများဟာအံ့အားသင့်ပွဲအပြောင်းအလဲများကိုဆောင်ကျဉ်နိုင်ခဲ့ကြပါတယ်။ကျွန်တော်အနေနဲ့ယခုလိုသမိုင်းဝင်အချိန်မှာမိဘပြည်သူများအတွက်မြန်မာနိုင်ငံသမရအဖြစ်နဲ့တာဝန်များထောက်ဆောင်ပေးနေရခြင်းကိုများစွာဂုဏ်ယူမိပါတယ်။ကျွန်တော်တို့အစိုးရအသေးအနေနဲ့လွန်ခဲ့တဲ့တစ်နှစ်ခွဲကကစတင်တာဝန်ယူခဲ့တဲ့အချိန်ကနေစပြီးဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေကိုလွှတ်တော်တရားရေးမှန်းတိုင်းတမတော်တိုင်းသားအင်အားစုများနိုင်ငံရေးပါတီများအရဖက်လူအဖွဲ့အစည်းများနဲ့အဓိကအဖြစ်ပြည်သူများနဲ့အတူတက်ညီလက်ညီနောက်ပြန်မလှည့်စရန်ပုံဖော်ခဲ့ကြပါတယ်။ရခိုင်ကအာဏာ၃ရောက်ကိုတပေါင်းနဲ့ကျင့်သုံးခဲ့တဲ့အာဏာပိုင်အစိုးရစနစ်ကနေဒီမိုကရေစီနှီးလန့်ကြပြီးအပြန်အလှန်ထိန်းချုပ်မှုစနစ်တွေပါတဲ့နိုင်ငံရေးဖြစ်စဉ်ကိုပေါ်ဆောင်နိုင်ခဲ့ပါတယ်စိန်ခေါ်မှုတွေအများအပြားရှိနေပေမဲ့လည်းဂုံယူပွဲအတက်ဖွဲ့ထင်ရှားတဲ့အောင်မြင်မှုတွေပေါ်ထွက်လာနေပြီဖြစ်ပါတယ
်အခုလက်ရှိလုပ်နေတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေထဲမှာမတူကွဲပြားတဲ့အုပ်စုတွေအားလုံးဒီနိုင်ငံရေးလုပ်ငန်းစဉ်ထဲမှာပါဝင်လာနိုင်ဖို့အတွက်အစိုးရအနေနဲ့ကစိတ်ရှည်တင်းကြီးခံပြီးတော့ဆောင်ရွက်ခဲ့တယ်လို့သမ္မတဦးသိန်းစင်ကပြောပါတယ်ဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုလည်းလွှတ်တော်ကိုယ်စားလှယ်တဦးသာမကပဲနဲ့တရားဥပဒေစိုးမိုးရေးလွှတ်တော်ကော်မတီရဲ့ဥက္ကဋ္ဌတဦးအနေနဲ့လက်ရှိမြန်မာနိုင်ငံရေးမှာဆောင်ရွက်နေပြီဆိုပြီးတော့အမည်ထည့်သွင်းပြီးတော့သမ္မတဦးသိန်းစင်ကပြောပါတယ
်။ရခိုင်ကနိုင်ငံရေးအဓိကအတိုက်ခံအင်အားစုခေါင်းဆောင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်ဆန်းစုကြည်ကိုရင်းလည်းလွှတ်တော်ကိုယ်စားလှယ်တဦးအနေဖြင့်သာမကယခုအခါမှာတရားဥပဒေစိုးမိုးရေးဆိုင်ရာလွှတ်တော်ကော်မတီရဲ့ဥက္ကဋ္ဌအနေနဲ့လွှတ်တော်စင်မြင့်ကနေပါဝင်ဆောင်ရွက်နေပြီဖြစ်ပါတယ်။ဒီရသရပတ်အတွင်းမှာတော့သူမအနေနဲ့နယူးယောက်မြို့မှာရှိနေပါတယ်။သူမရဲ့ဒီမိုကရေစီကြိုးပမ်းမှုများအတွက်အမေရိကန်ပြည်ထောင်စုမှဂုဏ်ပြုခံနေရတာတွေကိုလည်းမြန်မာနိုင်ငံသားတယောက်အနေနဲ့ကျွန်တော်ဝမ်းမြောက်ဂုဏ်ယူပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအတိုးရက်ဖြစ်ထွန်းမှုဟာကျွန်တော်တို့လူ့အဖွဲ့အစည်းရဲ့နိုင်ငံရေးဂုဏ်သေးကိုမြင့်တင်ခြင်းဖြစ်ပါတယ်။ဒီလိုမြင့်တင်နိုင်မှုကြောင့်အခြေခံနိုင်ငံရေးတည်ငြိမ်မှုကိုတည်ဆောက်ပြီးပြည်သူများရဲ့လူနေမှုဘဝမြင့်တင်ရေးအတွက်အထူးလိုအပ်တဲ့စီးပွားရေးနဲ့လူမှုရေးပြုပြင်ပြောင်းလဲလုပ်ငန်းတွေကိုအာမခံဆောင်ကျဉ်းပေးနိုင်မှာဖြစ်ပါတယ
်။အခုဒီထွေထွေညီလာခံမှာပြောတဲ့သမရဦးသိန်းစင်ရဲ့မိကုံးထဲမှာဒေါက်ဆန်းစုကြည်ကိုသာရင်မကပါဘူး။ဒီမြန်မာနိုင်ငံသားတူဖြစ်တဲ့တချင်ကကုလသမဂ္ဂရဲ့အတွင်းမှုချုပ်ဟောင်းဦးတန့်ရဲ့စွမ်းဆောင်ရည်ကိုလည်းသမရရဲ့မိကုံးထဲမှာချီးကျူးပြီးတော့ပြောဆိုသွားပါတယ်။နောက်တိုင်းသားတွေနဲ့မြန်မာစစ်စွာနဲ့ညီညာရေးဆွေးနွေးမှုတွေကြိုးပမ်းမှုတွေကိစ္စကိုလည်းထည့်သွင်းပြောဆိုသွားပါတယ်။လက်ရှိဒီမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးတော့ပြောလို့ရှိရင်ဒီလပိုင်းဒီရက်ပိုင်းအတွက်မှာနိုင်ငံတကာရဲ့အာရုံစိုက်မှုခံရတာတော့ဒီရခိုင်ပြည်နယ်အတွင်းကလူမျိုးရေးဘာသာရေးကိစ္စရပ်တွေဖြစ်ပါတယ်။ဒီပြဿနာရပ်တွေနဲ့ပတ်သက်လို့လည်းသူ့ရဲ့မိကုံးထဲမှာထည့်သွင်းပြောဆိုသွားပါတယ်။ဒါကိုအချိန်ယူပြီးတော့ဖြေရှင်းရမယ်လို့ဦးသိန်းစင်ကဆိုပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့ပြည်သူအလုံးလူမျိုးမျိုးရေးဘာသာမျိုးရေးကြားမှမခွဲပဲငြိမ့်ငြိမ့်ချမ်းချမ်းနဲ့လုံလုံခြုံခြုံနေထိုင်နိုင်တဲ့အခွင့်အရေးရှိတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒီကိစ္စနဲ့ဆက်လင်းလို့လဲဘက်လိုက်မှုကင်းမှုအာမခံချက်ပေးထားတဲ့လွတ်လပ်တဲ့အမျိုးသားအဆင့်စုံစမ်းရေးကော်မရှင်တရားကိုကာနနဘဲအသီးသီးနဲ့ဟိန္ဒူမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်ဘာသာပေါင်းစုံမှပြည်သူများလေးစားတဲ့ပုဂ္ဂိုလ်များနဲ့ဖွဲ့စည်းပေးပြီးဖြစ်ပါတယ်။ဆောင်ရွက်တဲ့အကြံပြုချက်တွေကိုလည်းဒီကော်မတီအနေနဲ့ကျွန်တော်စီကိုတင်ပြလာမှာဖြစ်ပါတယ်။ဖြစ်ဖြစ်ခဲ့တဲ့ကိစ္စနဲ့ဆက်လင်းလို့ထင်သာမြင်သာရှိစီရန်နဲ့မိမိတို့အနေနဲ့အလေးထားဆောင်ရွက်နေကြောင်းသိရှိကြစီရန်အစ္စလာမ်ပူပေါင်းရေးဆောင်ရွက်ရေးအဖွဲ့ OIC ကိုယ်စားလှယ်အဖွဲ့နဲ့အာဆီယံကုလသမဂ္ဂအမေရိကန်ပြည်ထောင်စုနိုင်ငံတကာသံတမန်များစတဲ့ကိုယ်စားလှယ်အဖွဲ့များကိုရခိုင်ပြည်နယ်ကိုမျက်မြင်ကိုယ်တွေ့တွားရောက်လေ့လာဖို့စီစဉ်ပေးခဲ့ပါတယ်။ကုညီထောက်ပံ့လို့တဲ့အဖွဲ့များကိုလည်း၎င်းတို့အနေနဲ့အတိုင်ဝန်းနှစ်ခုစလုံးကိုခွဲခြားမှုမရှိဘဲအကူအညီပေးမယ်ဆိုလို့ရှိရင်ကုညီထောက်ပံ့နိုင်အောင်ဆောင်ရွက်ပေးထားပါတယ်။
ရင်းနှုံးကမြန်မာစစ်ဆွေးရအနေနဲ့လူခွင့်ရေးအခြေအနေတွေနိုင်ငံရေးဖိနှိပ်မှုတွေကြောင့်ဒီမြန်မာနိုင်ငံဟာအနောက်နိုင်ငံတွေနဲ့ဆက်ဆံတဲ့နေရာမှာတော်လေးကိုမပြေမပြစ်ရှိခဲ့တာပါအဆွေအသစ်အခုတက်လာပြီးတဲ့နောက်ပိုင်းတော့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးဟာဒီနှစ်ပိုင်းအတွင်းမှာပဲထူးခြားခြားတိုးတက်လာတယ်လို့ဆိုရမှာပါမြန်မာဆွေးရအနေနဲ့လည်းနိုင်ငံတကာနဲ့ချစ်ကြည်ရင်းနှီးစွာဆက်ပြီးတော့ဆက်ဆံသွားလိုတယ်လို့သမ္မတဦးသိန်းစင်ကအခုဒီမိတ်ခွန်းမှာပြောဆိုသွားပါတယ
်မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာအလွန်နဲ့နက်ခက်ခဲပြီးစိတ်ရှည်ဖို့လိုအပ်တယ်ဆိုတာကျွန်တော်ကောင်းစွာပြည့်ပြည့်မိပါတယ်တချိန်တည်းမှာပဲကုလသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံများနိုင်ငံတကာအသိုက်အဝန်းတရားလုံးအနေနဲ့မြန်မာပြည်သူများရဲ့ဒီလုပ်ငန်းစဉ်ကိုနားလည်ထောက်ခံမှုနဲ့အကူအညီများပေးဖို့လိုအပ်ပါတယ်မြန်မာနိုင်ငံကိုချင့်ကပ်နေအသည့်တွေနဲ့ရှုမြင်ချင့်ကပ်ဖို့လည်းလိုအပ်ပါတယ်ဒါအပြင်ပုံမှန်လုံသာကင်သာရှိတဲ့ပတ်ဝန်းကျင်တစ်ခုကိုဝိုင်းဝန်းဖန်တီးပေးဖို့လည်းလိုအပ်ပါတယ်မြန်မာနိုင်ငံအနေနဲ့ပြန်ပအကူအညီများပေါ်တက်တက်မိခိုးရည်တည်ခြင်းနဲ့မိဖက်နိုင်ငံတနိုင်ငံအနေနဲ့ပူးပေါင်းလက်တွဲဆောင်ရွက်ဖို့ဆန္ဒရှိပါတယ
်မြန်မာသမ္မတဦးသိန်းစိန်အနေနဲ့အခုလိုဒီကုလသမဂ္ဂအထွေထွေညီလာခံမှာမိကွန်းပြောဆိုတာဟာနှစ်90အတွင်းမှာမြန်မာနိုင်ငံရဲ့ခေါင်းဆောင်တဦးအနေနဲ့ပထမဆုံးကြိမ်ဒီအထွေထွေညီလာခံမှာမိကွန်းပြောဆိုမှုလည်းဖြစ်ပါတယ်ဒါကြောင့်မလို့ဒီသမ္မတဦးသိန်းစိန်ရဲ့အခုမိကွန်းကိုချုပ်ကြည့်လို့ရှိရင်နိုင်ငံတကာနဲ့ချစ်ကြည်ရင်းနှီးလို့မှုနောက်ဒီမိုကရေစီရေးပြည်ပြင်ပြောင်းလဲရေးကိစ္စရပ်တွေကိုအဓိကထားပြီးတော့ပြောဆိုသွားတယ်လို့ဆိုရမှာပါမခွန်ညို့